လိမ်မိုင်းဆိုင်ရာနှုတ်ဆက်ထိပါခြင်းအနေကနေပြီးတော့ကျမတို့ရဲ့တာသမီတွေညီငယ်ညီမငယ်တွေတူတူမတွေကိုဘယ်လိုမျိုးကောက်ဝဲပေးကြမလဲလို့စဉ်းစားကြတဲ့အခါမှာကျမတို့အရင်ဆုံးဘာတွေလုပ်လို့ရှိကြလဲ။ဟိုနေရာမသွားနဲ့ဒီနေရာမသွားနဲ့ဟိုလိုမျိုးမဝတ်နဲ့ဒီလိုမျိုးမဝတ်နဲ့စသဖြင့်ကြောက်စိတ်ကိုအခြေခံထားတဲ့တားမြစ်ချက်တွေနဲ့ကန့်တက်လိုက်ဖို့ကိုအရင်ဆုံးကြိုးစားတတ်ကြပါတယ်။ဒါပေမဲ့တားမြစ်ကန့်တက်ချက်တွေအစားပုံပြီးဆွတ်ဆောင်ရင်းမြင့်နဲ့ကြက်ကြက်ခဏရေးစွမ်းအားကိုတိဆောက်ပေးလိုက်ဖို့ကပိုရေးကြည့်တယ်လို့ကျမတို့ထင်ပါတယ်။ဘာလို့လဲဆိုတော့ကြက်ကြက်ခဏရေးစွမ်းအားဆိုတာကယုံကြည်မှုကိုအခြေခံပြီးတော့ရင်ဆိုင်ရတဲ့အသိပညာဖြစ်နေလို့ပဲ။အဲ့ဒီကြက်ကြက်ခဏရေးစွမ်းအားကလည်းလွယ်လွယ်နဲ့ဖြစ်လာမှာတော့မဟုတ်ဘူး။အသိပညာ၊အပြန်အလှန်ယုံကြည်မှု၊မွေးထွေးတဲ့ပံ့ပိုးမှုတွေနဲ့တိဆောက်ပေးမှရလာမှာပါ။မင်္ဂလာပါ။ဘာမပေါ့ကတ်စ် network VPN ကနေကြိုဆိုလိုက်ပါရစေ။နားဆင်သူတော်တော်ရှင်များအားလုံးမင်္ဂလာရှိတဲ့အချိန်အခါတမရဖြစ်ကြပါစေ။ဒီနေ့မှာတော့လိမ်ပိုင်းဆိုင်ရာနှောက်ယှက်ထိပါမှုအမည်ကိုကြောက်လန့်နေစေမယ့်အစားအသိပညာနဲ့ဘလိုမျိုးသတ်မှတ်ပိုင်းခြားတတ်အောင်သင်ပေးမလဲ။ယုံကြည်မှုကိုအခြေခံပြီးတော့ရင်ဆိုင်တွန်းလှန်ရတဲ့တတ်တွေကိုဘလိုမျိုးမိမိကြမလဲ။ပြီးတော့လိမ်ပိုင်းဆိုင်ရာနှောက်ယှက်ထိပါမှုတွေရှိလာတဲ့ရင်မိဘနဲ့တာသမီကြားဆရာနဲ့တပည့်ကြားအတော်ဦးလေးနဲ့တူတူမတွေကြားထဲမှာတဦးနဲ့တဦးဖွင့်ဖွင့်လင်းလင်းပြောပြရတဲ့ယုံကြည်မှုတရားတစ်စင်းကိုဘလို့တိဆောက်ကြမလဲဆိုတဲ့အချက်တွေကိုအတိအကျထားပြီးတော့ဆွေးနွေးတော့မှဖြစ်ပါတယ်။အနေရရှိတဲ့အရာတွေနဲ့မပတ်သက်မီအောင်ကျမတို့လူမှုပတ်ဝန်းကျင်မှာအရင်ဆုံးလုပ်လို့ရှိကြတာကကြောက်စိတ်ကိုရိုက်သွင်းပေးလိုက်တာပါ။အကာအွယ်ပေးခြင်းနဲ့စိတ်နဲ့ကြောက်စိတ်ကိုငငယ်ကလေးကလွဲမစွာရိုက်သွင်းမိတတ်ကြပါတယ်။မပြောရမယ်ဆိုရင်မိုးရေညွတ်လိုက်ကလေးတွေအပြင်းထွက်ပြီးမိုးရင်မချိုးစေခြင်းနဲ့စိတ်ကြောက်မှုလို့ဒေဝကြီးလာပြီလို့အရင်ဆုံးခြောက်လန့်ပြစ်တတ်ကြတယ်။ဒါဆိုရင်ဒေဝကြီးကိုကြောက်ပြီးကလေးတွေမိုးရင်ထွက်မချိုးကြတော့ဘူးပေါ့။အဲ့ဒီလိုလွယ်လွယ်ပဲကိစ္စဖြစ်ပြလိုက်ကြပါရတယ်။ဒါပေမဲ့ကြောက်စိတ်ကတကယ်ပဲအကာအကွယ်ပေးနိုင်ရဲ့လား။မပေးနိုင်ပါဘူး။အကာအကွယ်မပေးနိုင်တဲ့ပြင်တကယ်လို့တခုခုဖြစ်လာခဲ့ရင်တော့ကြောက်စိတ်ကြောင့်အတိပေးတင်တာတွေကိုတော့အတိမပေးတော့ပဲဖုံးကွယ်ထားတတ်ကြပါရတယ်။ဒါကြောင့်မို့လို့လိမ်ပိုင်းဆိုင်ရာနှောက်ယှက်ထိပါမှုအန္တရာယ်တွေကိုကာကွယ်တဲ့နေရာမှာခုတ်ရတလွဲရှရတခြားမဖြစ်ရလေအောင်ပထမဆုံးအဆင့်အနေနဲ့ကြောက်စိတ်အစားအသိပညာကိုအရင်ပေးရပါလိမ့်မယ်။ဒါကအသက်ရွယ်လိုက်တင့်တော်တဲ့ခန္ဓာကိုယ်ပိုင်းဆိုင်ရာအသိပညာကိုယ်ပိုင်စည်းပေါင်တွေကိုတင်ကြားပေးတာမျိုးကိုဆိုလိုပါတယ်။ဥပမာပြောရမယ်ဆိုရင်တမီးရဲ့ခန္ဓာကိုယ်ကိုတမီးသဘောမတူဘဲဘယ်သူမှကင်တွယ်ခွင့်မရှိဘူး။တားရဲ့ခန္ဓာကိုယ်နဲ့ပတ်သက်ပြီးဘယ်သူမှထိပါလောင်ပြောင်းခွင့်မရှိဘူးဆိုတာမျိုးကိုငငယ်ကလေးကပုံမှန်အသိတစ်ခုလိုပြောပြထားဖို့အတွက်လိုပါတယ်။ဒုတိယအချက်အနေနဲ့ကတော့ယုံကြည်မှုပါ။ကလေးတစ်ယောက်ကအပြင်မှာတခုခုအဆင်မပြေတာကြုံလာရရင်အိမ်ကိုပြန်လာပြီးမိဘကိုအရင်ဆုံးပြောပြရတဲ့ပတ်ဝန်းကျင်မျိုးရှိနေတင်ပါတယ်။ငါဒါကိုအဖေတို့အမေတို့ကိုပြောပြရင်ငါ့ကိုစုမလား၊ရိုက်မလား။စတဲ့စိုးရိမ်စိမ်မျိုးကလေးမှာရှိနေဖို့အတွက်အရေးကြီးပါတယ်။တမီးဘာပဲဖြစ်လာဖြစ်လာအမေတို့ကတရားနဲ့အညီဖြေရှင်းပေးဖို့အဆင်သင့်ရှိရယ်။တားကိုဘသူကဘာပဲပြောပြောအဖေတို့ကအမြဲတမ်းနားထောင်ပေးဖို့အဆင်သင့်ရှိရယ်။အခုလိုမျိုးစစ်ချလုံးချုံမှုမျိုးကိုပေးထားရပါမယ်။ဒီနေရာမှာကျမတို့ပတ်ဝန်းကျင်ကဖြစ်လေဖြစ်တာရှိရဲ့အဖြစ်ပြက်တချို့ကိုထောက်ပြပြီးဒါတွေဟာဘာလို့တာမန်နောက်ပြောင်ကြည်စားမှုမဟုတ်ပဲဘလို့ပြစ်မှုမြောက်တာလဲဆိုတာကိုဆွေးနွေးသွားခြင်းပါတယ်။ကျမတို့ငငယ်ကရွာဘက်မှာငိုရိုကြည်ကြတဲ့ကလေးတွေကိုအငိုတက်အောင်ခြောက်လန့်တဲ့အခါဟိုမှာဦးကြောင်မဲကြီးလာနေပြီလို့ခြောက်လန့်တတ်ကြတယ်။ဦးကြောင်မဲကြီးဆိုတာကရွာထဲကတက်ကြီးပိုင်းလူကြီးတယောက်ရဲ့နာမည်ပါ။တကယ်ပဲနာမည်နဲ့လိုက်အောင်ကြောက်စရာကောင်းတယ်။အသားမဲမဲအရက်ရှိရှိတော့တော့ခိုင်ခိုင်နဲ့နှစ်ရှိလာများကုန်းတွေစားထားတဲ့သားတွေကမဲနဲ့နေတယ်။အဲ့ဒီမဲနဲ့နေတဲ့သားတွေကိုလမ်းကြုံအကျုံသူတို့ဖျက်ပြသေးတာ။ချော့မရတဲ့ကလေးတွေကိုကလေးမေတွေကခြောက်လန့်ခိုင်းတဲ့အခါမျိုးမှာဦးကြောင်မဲကမြို့သိစကားနဲ့ပြောရမယ်ဆိုရင်ဂွေးဖောက်မယ်ဂွေးဖြတ်မယ်ဟဲလို့အတန်ဟင်းကြီးနဲ့អော်ပြီးတော့ပြေးလာတတ်တယ်။အနားရောက်ပြီဆိုရင်ကလေးမေနဲ့ယင်းနီးရင်ယင်းနီးတဲ့အလှယောက်ကလေးရဲ့ငယ်ပါဝဟန်နဲ့ပန်နဲ့ထိပါကြည်စားတာမျိုးလှုပ်တတ်တယ်။အဲ့ဒီမှာကလေးကကြောက်လန့်ပြီးဒဇင်ကအပြင်အငိုတိတ်သွားတယ်။နောက်တော့ဦးကြောင်မဲကငိုယိုကြည်ကြနေတဲ့ကလေးတွေကိုတွေ့ရင်နန်းကြုံရင်ကြုံတယ်လို့ဂွေးဖောက်မယ်ဂွေးဖြတ်မယ်ဟေးကြီးပဲတမိုင်းပေတာဝတ်တစ်ခုလိုလုပ်နေတော့တာပဲ။ဦးကြောင်မဲကြီးအဲ့ဒီလိုလှုပ်တိုင်းထွက်ပြေးတဲ့ကလေးတွေကိုဘေးကလူတွေကဟဲဟေးလိုက်ဟေးစသဖြင့်ညာတန်နေပေးပြီးတော့ဟာသတစ်ခုလိုမျိုးဝိုင်းကြည့်ကြတယ်။တကယ်တော့ဒါကလောကကြီးကြောင်ဘာမှနားမလည်သေးတဲ့ကလေးတစ်ယောက်တည်းဆိုရင်လိမ်ပိုင်းဆိုင်ရာထိပါဆော့ကားမှုဖြစ်ပါတယ်။လူတွေကမကြိုက်လို့ပြောကြတဲ့အခါမှာချစ်လို့စတာပါဆိုပြီးတော့တံပြန်ကြလေးရှိတယ်။ဒါပေမဲ့ချစ်လို့စမယ်ဆိုရင်တော့မှတခြားနည်းလမ်းတွေအများကြီးရှိပါတယ်။ဒါကဥပဒေကြောင်းအရရောလူမှုရေးအရပါထိရောက်စွာအေးရွာမဲ့ကလေးတငယ်လေးမိုင်းဆိုင်ရာပြစ်မှုမြောက်ပါတယ်။အကြောင်းရင်းကတော့ကလေးငယ်တွေဆိုတာမိမိကိုယ်ကိုကာကွယ်နိုင်စွမ်းမရှိသေးတဲ့အားနည်းသူတွေဖြစ်ကြလို့ပါပဲ။သူတို့ကဘာကိုသဘောတူတယ်မတူဘူး။ကြိုက်တယ်မကြိုက်ဘူးဆိုတဲ့သဘောတူညီချက်ကိုလည်းပေးနိုင်စွမ်းမရှိကြသေးပါဘူး။ ကိုပြုံရဲ့နောက်ဆက်တွဲကိုတခြားနားလည်အောင်တွဲမယ်ဆိုရင်မကြိုက်လို့သောကလေးတွေကငိုယိုအော်ဟစ်ကြဆဲဆိုကြတာဖြစ်ပါတယ်။ဒီလိုအချိန်ဒီမှာလူဖွဲ့စည်းကပေးထားတဲ့အသက်ကြီးမှုအင်အားကြီးမှုနဲ့လူကြီးဆိုတဲ့အာဏာကိုအလွဲသုံးစားလုပ်ပြီးကလေးတွေကိုအာရမ6လံကင်တွေကြတာကကလေးတငယ်အပေါ်လိမ်ပိုင်းဆိုင်ရာစော်ကားညှဉ်းပန်းမှုဖြစ်ပြီးမရေမှုမြောက်တဲ့အထိရှုမြင်နိုင်တဲ့ရာဇဝတ်မှုလည်းဖြစ်ပါတယ်။နောက်အဖြစ်ပြက်တစ်ခုကတော့တားဆီးကောက်ွယ်ပေးရကောင်းမှန်းမသိဘဲနဲ့လူကြီးမိဘဆရာဆရာမတွေကိုတိုင်ကျူးလွန်နေခဲ့တဲ့ကိစ္စပါ။အဲ့ဒါကတော့တခြားမဟုတ်ပါဘူး။ကျမတို့ရဲ့မူလာတန်းအလဲတန်းအထက်တန်းစာတင်ကျောင်းတွေမှာကျောင်းသားတွေကအစာမရလို့ပဲဖြစ်ဖြစ်စီကံချိုးဖောက်လို့ပဲဖြစ်ဖြစ်အပြစ်ပေးတဲ့အခါမျိုးတွေမှာလူရှိသူရှိလူမြင်ကွင်းမှာဘောင်းမီချုပ်ပြီးရိုက်နှက်အပြစ်ပေးတာမျိုးပဲဖြစ်ပါတယ်။နောက်ထပ်စီကံမချိုးဖောက်ရဲအောင်အပြစ်ပေးတာဆိုပေမဲ့လူမြင်ကွင်းမှာဘောင်းမီချုပ်ပြီးရိုက်နှက်အပြစ်ပေးခံရတာမျိုးကတော့လောကကြီးကြောင်ဘာမှသိမ့်မပြီးသေးတဲ့လူမမဲ့အရွယ်ကလေးတွေအတွက်ရက်ဆက်လွန်ရာကြပါတယ်။ရှက်တတ်တဲ့ကျောင်းသားတွေဆိုရင်ရိုက်တဲ့သူတွေကိုတသက်ပတ်လုံးနာကြီးစိတ်နာသွားတတ်တယ်။ပညာရေးအဆောက်အဦတွေမှာဒီလိုဖြစ်ရတဲ့ကျူးလွန်တာဟာအကျဉ်းထောင်တွေလိုမျိုးလူကုန်တိုက်ခါကိုတသက်ထိပါအာဏာပြတဲ့လုပ်ရမျိုးတက်ရောက်တယ်။နောက်ပြီးတော့တစ်ဖက်ကကြည့်မယ်ဆိုရင်ဒါကအပြစ်ပေးတာမျိုးမဟုတ်တော့ဘဲနဲ့လိမ်မိုင်းဆိုင်ရာအခြေပြုအပြစ်ပေးတာဖြစ်သွားပါပြီ။ရှက်ပြီးတော့ဒါမျိုးမကျူးလွန်အောင်လုပ်တယ်လို့စဉ်းစားကြတဲ့ဓလိမာကြီးဖြစ်ခဲ့ပါတယ်။အဲ့ဒီထက်ပိုဆိုးတာကအပြစ်ပေးခြင်းခံရတဲ့သူရဲ့ကိုယ်အင်္ဂါအစိတ်ပိုင်းတွေကိုကြည့်ရခြင်းအပြင်တဏှာရာကကြီးတဲ့သူတွေအတွက်တိတ်တဆိတ်လိမ်စိတ်အကျိုးမြတ်ရရှိသွားစေတာပဲဖြစ်ပါတယ်။ဝမ်းနည်းစရာဖြစ်ပျက်ပါပဲ။ဒါကြောင့်မို့လို့တိတိဖြစ်စေမတိတိဖြစ်စေကျမတို့စာသင်ခန်းတွေထဲမှာဒီလိုအပြစ်ပေးတာတွေလုံးဝမရှိတင်ပါဘူး။တစ်ဆက်တည်းမှာပဲကျောင်းစာသင်ခန်းအနေနဲ့ပတ်သက်ပြီးနောက်ထပ်သတိပေးစရာတစ်ခုကိုထပ်လောင်းပြပြခြင်းမှာသေးတယ်။အဲ့ဒါကတော့အထက်တန်းဇီဝဗေဒတွဲစာသင်ခန်းတွေမှာကျူးလွန်နေတဲ့လိမ်မိုင်းဆိုင်ရာထိပါစော်ကားမှုပဲဖြစ်ပါတယ်။အထက်တန်းပြဌာန်းဇီဝဗေဒဘာသာရပ်မှာအဖို့အမမြို့ပွားအင်္ဂါတွေအကြောင်းယာတိသွေးလက်ပတ်မှုတွေအကြောင်းစသဖြင့်တင်ကြားကြရပါတယ်။အဲ့ဒီမှာတင်ကြားမှုပညာချုပ်ငဲ့နေတဲ့တင်ကြားသူတွေအပြင်လိမ်မိုင်းဆိုင်ရာအငုံစိတ်ရှိတဲ့တချို့ဆရာဆရာမတွေကစာသင်ခန်းတွေမှာဘာသာရပ်သင်ခန်းစာကိုအခွင့်ကောင်းယူပြီးပုံတရံအမျိုးမျိုးနဲ့လိမ်ရတာခံကြတာပါပဲ။တနည်းအားဖြင့်ပြောရမယ်ဆိုရင်စာသင်ခန်းကိုအခွင့်ကောင်းယူပြီးလိမ်မိုင်းဆိုင်ရာစောကားကြတာပဲဖြစ်ပါတယ်။ကျောင်းသင်ခန်းစာတွေမှာပညာပေးအနေနဲ့သင်ကြားတဲ့အခါစနစ်ကျတဲ့သင်ကြားနည်းတွေဖြင့်ကျင့်ဝတ်သီလဆိုင်ရာစိတ်ဓာတ်ပိုင်းတည်ဆောက်မှုတွေရှိဖို့လိုအပ်ပါတယ်။ကျောင်းသားကျောင်းသူတွေအတွက်ကျောင်းဘဝဝင်ကျင်အောင်မှမလုံခြုံတော့ဘူးဆိုရင်ဘယ်နေရာမှလုံခြုံတဲ့နေရာမရှိတော့ပါဘူး။သူတို့မလုံခြုံခြင်းကမိဘဆရာတွေရဲ့မလုံခြုံခြင်းလည်းဖြစ်တယ်ဆိုတာကိုသတိချကြရမှာပါ။ရှင်းမှတင်ပြခဲ့တဲ့တာရကတွေနဲ့ဆက်ဆက်ပြောရမယ်ဆိုရင်ကျမတို့ရဲ့လူမှုပတ်ဝန်းကျင်မှာအမျိုးသမီးနဲ့လိင်စိတ်ခံယူချက်ကွဲပြားသူအရွယ်မျိုးစုံရင်ဆိုင်နေရတဲ့လိင်ပိုင်းဆိုင်ရာနှောက်ယှက်စော်ကားမှုတွေကလည်းဆူဆူရွရွဖြစ်ပွားနေတာပါ။အထင်ရှားဆုံးဥပမာတစ်ခုအနေနဲ့ကတော့ကြောင်သွားကြောင်ပြန်အလုသွားအလုပြန်လမ်းခရီးတွေမှာအမျိုးသမီးတွေနေ့စဉ်နဲ့အမျှကြုံတွေ့နေရတဲ့ဘေးအန္တရာယ်တွေပါပဲ။လမ်းပေါ်မှာလိုင်းကားပေါ်မှာမတမာသူတွေကလိမ်ပိုင်းဆိုင်ရာနှောက်ယှက်တာကတ်ကောလင်းလို့ပြောနိုင်တဲ့လိုင်းလံဆောက်နှောက်တာတွေကနေစလို့ခန္ဓာကိုယ်ချင်းတမင်တကာတိုးဝေထိပါတဲ့အထိရုပ်ပိုင်းစိတ်ပိုင်းဆိုင်ရာနှောက်ယှက်မှုတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒါတွေမကသေးပါဘူး။ចောင်းသူတွေကိုဘေးကင်းအောင်ကာကွယ်စောင့်ရှောက်ပေးရမယ်။ចောင်းကဝင်တဲ့တချို့ကအာဏာကိုအလွဲသုံးစားလုပ်ပြီးနီလန်ပေါင်းစုံနဲ့ထင်းကျောက်ထိပါနှောက်ယှက်တာတွေကိုပါရင်ဆိုင်နေကြရတယ်လို့လူမှုကွန်ရက်တွေပေါ်မှာထောက်ပေါ်ပြောဆိုနေကြတာတွေရှိပါတယ်။ကျူးလွန်သူတွေကအမျိုးသားတွေဖြစ်ကြပေမဲ့ဒီဒလီဆိုးအမှုကျင့်ဆိုးတွေကအမြင့်တွေရိုးဆွဲလာပြီးအမျိုးသားချင်းလဲခွဲခြားဆက်ဆံပြောဆိုထိပါနေကြတာပါတကယ်တော့ကြားမှအခြားလိမ့်စိမ့်ဆိုတာထက်ရာဇဝတ်မှုကဒလီဆိုးလို့ဖြစ်လာတဲ့သဘောဖြစ်ပါတယ်ပို့ပြီးရင်နာဖို့ကောင်းပြီးတုံလို့စရာကောင်းတဲ့ဖြစ်ရဆိုးတွေကတော့ကျောင်းတွင်းနဲ့ကျောင်းပြင်ပတွေမှာအမျိုးသမီးငယ်တွေကိုအရက်နဲ့မူရစ်စေဝါတွေတိုက်ပြီးအောက်စုဖွဲ့မရင်းချင်းကြတဲ့အထိရက်ဆက်တဲ့ရာဇဝတ်မှုတွေပဲဖြစ်ပါတယ်ကျမတို့အားလုံးရဲ့ပတ်ဝန်းကျင်ကကိုအမျိုးကိုတငယ်ချင်းတွေကိုတော့မယုံကြည်မလုံမလဲအချင်းချင်းဖြစ်နေရတဲ့လူမှုပတ်ဝန်းကျင်မျိုးနဲ့ပုံများနေတာကိုကြုံနေကြရပါတယ်။အဲ့ဒီလိုကျူးလွန်ယုံနေမကဘဲနဲ့အကာအကွယ်မဲ့နေတဲ့အမျိုးသမီးငယ်တွေရဲ့ဗီဒီယိုရုပ်သံဖိုင်တွေကို Telegram လိုမျိုးလူမှုကွန်ရက်တွေပေါ်မှာတင်ပြီးငွေညှစ်တာထပ်မံချင်းချောက်အမျက်ထုတ်တာမျိုးတွေအထိလူမဆန်စွာပြုလုပ်ကြပါတယ်။ဥပဒေမစိုးမိုးပဲသွားတိုင်ရင်ငွေများငွေနိုင်တဲ့ခင်မှာအတိတတိတာမကပညာပေးလုပ်ငန်းတွေကလည်းစနစ်တကျလုပ်ကြဖို့အတွက်လူနေတာပါဆုံးသွားတဲ့အခြေအနေကိုရှင်းချဖို့နဲ့လူတိုင်းစင်ကျင်ကျင့်သုံးနိုင်ဖို့မိသားစုဆွေမျိုးတငယ်ချင်းအတိုင်းဝိုင်းတာမကပဲနဲ့လူမှုပတ်ဝန်းကျင်ကပါစောင့်ထိန်ကြမှတ်ဖော်ဆောင်ကြရမှာဖြစ်ပါတယ်ပတ်ဝန်းကျင်မှာဆင်းရဲမွဲတေလွန်းလို့မိမွေးတိုင်းဖမွေးတိုင်းရှောက်သွားနေရတဲ့ကလေးငယ်နဲ့တွေ့တိုင်းသူ့အဖြစ်အတွက်ကိုအပါဝင်လူအဖွဲ့အစည်းတစ်ခုလုံးရဲ့တာဝန်ဖြစ်တယ်ဆိုတာနှလုံးသွင်းပြီးတော့လက်တွေ့ကူညီစောင့်ရှောက်ကျင့်သုံးကြဖို့မသိတဲ့သူတွေကိုလည်းစီးယုံပညာပေးကြဖို့အထူးလိုအပ်လာပါတယ် ဒါမှမိသားစုတိုင်းဒီအသည့်တွေရှိလာမှာပါမိသားစုအားလုံးဒီအသည့်တွေရှိလာတဲ့အခါပတ်ဝန်းကျင်ကတည်ပြီးသားဖြစ်သွားပါလိမ့်မယ်ကျမတို့တွေအနေနဲ့ကိုယ့်လက်ချက်မှငူကြီးချမှတ်မဖြစ်ပဲကျူးလွန်သူတွေကိုလွှတ်မထားခြင်းလူတိုင်းအတန်ထောက်ပေါ်ခြင်းကျူးလွန်ခံရသူဘက်မှယက်တီခြင်းတွေနဲ့လူမှုဘဝလုံခြုံရေးကိုမြင့်တင်နိုင်ပါတယ်ကျမတို့ရဲ့ရင်သွေးငယ်တွေအထူးသဖြင့်မိမိကိုယ်ကိုမကာကွယ်နိုင်သေးတဲ့ကလေးတငယ်တွေနဲ့အမျိုးသမီးငယ်တွေကိုကြောက်စိတ်တွေထဲမှာပိတ်လောင်မထားဘဲနဲ့သူတို့မှာခန္ဓာကိုယ်လုံခြုံပိုင်ခွင့်ရှိကြ။တကယ်လို့အချိန်နေဆိုးတွေနဲ့ကြုံတွေ့ခဲ့တဲ့ရင်လည်းတတိရှိရှိရင်ဆိုင်ပြီးထုတ်ဖော်ပြောရဖို့အတွက်လိုကြ။ပြီးတော့ဘလို့နီးနယ်ပဲဖြစ်ဖြစ်လိမ်မိုင်းဆိုင်ရာနှောက်ယှက်ထိပါမှုမှန်သမျှကပြည့်မှုဖြစ်ကြ။အသိပညာပေးပြီးတော့ပွင့်လင်းလုံခြုံတဲ့ယုံကြည်မှုတရားကိုကျမတို့ရဲ့ပတ်ဝန်းကျင်မှာမိသားစုတွေထဲမှာအတူတူတည်ဆောက်နိုင်ကြရဲဆိုတာထပ်လောင်းအသိပေးပါစေ။ကဲဒါကတော့ကျမတို့ရဲ့လူမှုပတ်ဝန်းကျင်မှာလိမ်မိုင်းဆိုင်ရာနှောက်ယှက်ထိပါမှုတွေအပေါ်မှာကြောက်ရွံ့မှုကိနဲ့ရင်ဆိုင်နိုင်စွမ်းအားတိစောက်ပေးခြင်းနဲ့ပတ်သက်ပြီးတော့တင်ဆက်ပေးခဲ့တာပဲဖြစ်ပါတယ်။ဘာမှ podcast network နဲ့ feminist hub မြန်မာတို့ပူးပေါင်းတင်ဆက်နေတဲ့လက်ရည်တပြင်းတီး podcast series ကနေထုတ်လွှင့်ထားတဲ့တခြား podcast တွေကိုလည်း feminist hub မြန်မာရဲ့ social media platform တွေဖြစ်တဲ့ YouTube, Facebook နဲ့ Instagram တို့မှာဝင်ရောက်နားဆင်နိုင်ပါတယ်။podcast တွေကိုနားထောင်ရတာကြိုက်နှစ်သက်တယ်ဆိုရင် podcast အသစ်တွေကိုထပ်မံပြီးနားဆင်နိုင်ကြဖို့ like and follow like and subscribe လုပ်ခဲ့နိုင်ပါတယ်နားထောင်ပြီးဖြစ်ပေါ်လာတဲ့လိမ်မိုင်းဆိုင်ရာနှောက်ယှက်ထိပါမှုအတွေ့အကြုံတွေနဲ့အတွေ့အမြင်တွေကိုလည်းဒီပိုင်းရဲ့အောက်က comment section မှာလွတ်လပ်စွာဝင်ရောက်ဆွေးနွေးနိုင်ပါတယ်နားဆင်သူတော်တော်ရှင်များအားလုံးကိုစိတ်နှပြပေးရန်ကြိုးပမ်းပြီးကျန်းမာချမ်းသာကြပါစေ